အိန္ဒိယနိုင်ငံရှေ့ဘက်ကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဖွန်နီဆိုတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး3ဦးရှိပြီးတော့ဒီအော်ဒီဆာပြည်နယ်ကမ်းရိုးတန်းချောင်းမောင်နေတုန်းကမိုးပြင်းတွေလေပြင်းတွေအကြီးကျယ်တိုက်ခတ်ရွာခတ်ခဲ့ပါလေမုန်တိုင်းတန်ကြောင့်ဒဏ်ရသူ160ကျော်ရှိတယ်လို့အိန္ဒိယအရာရှိတွေဘက်ကပြောပါတယ်မုန်တိုင်းကြိုတင်သတိပေးချက်တွေအရဘေးလွတ်ရာကိုကြိုတင်ရွှေ့ပြောင်းထားခဲ့ရသူပေါင်းတသန်းကျော်ရှိပါတယ်တောက်ကြနေညနေပိုင်းမှာတော့အနောက်ဘင်္ဂလားပြည်နယ်ဘက်ကိုအဲ့ဒီမုန်တိုင်းကရွေ့ရှားသွားခဲ့တယ်လို့ဆိုပါတယ်မုန်တိုင်းလမ်းကြောင်းမှာလူသန်း100ကျော်လောက်ရှိနေတာပါမုန်တိုင်းခြေနေတွေကြောင့်အိန္ဒိယနိုင်ငံတဝမ်းယထာခီးစဉ်ပေါင်း200လောက်အနည်းဆုံးဖျက်သိမ်းထားရပါတယ်အနောက်ဘင်္ဂလားပြည်နယ်ရဲ့မြို့တော်ကိုလကတာလေစိတ်ကိုလည်းမနေ့တုန်းကနဲ့ဒီကနေ့မနေ့ထိပိတ်ပင်ထားပါတယ်အဝေးပြေးလမ်းမကြီးအဲ့ဒီဒေသကအဝေးပြေးလမ်းမကြီးတစ်ခုကလည်းကားတွေတော်လာဖို့မရတဲ့လောက်ဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေအများကြီးပြိုလဲ၊ဓာတ်တိုင်တွေလဲနေတဲ့အတွက်ကြောင့်မလို့သွားရည်လာရေးအဲ့ဒီဒေသမှာအကြီးအကျယ်အခက်အခဲကြုံနေရပါတယ်။